ရခိုင်မြင်းနယ်မြောက်ပိုင်းမြောက်ဦးနယ်ပေါတော့မြို့နယ်တွေမှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲပြင်းထန်နေတာမှာ9ရက်အတွင်းအရက်သား18ဦးထပ်မင်းနေသေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်တော်အေအေကသတင်းထုတ်ပြန်ပါတယ်။မနေ့ကတရက်ထဲမှာပဲလက်နက်ကြီးကြီးကြောင့်ဘူးသီးတောင်နဲ့မြောက်ဦးမြို့နယ်တွေမှာအနည်းဆုံးမွတ်စလင်6ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကတင်ပြပေးပါမယ်။
စစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအရက်သားထိခိုက်ဒေဆုံဒဏ်ရာရတာတွေလည်းတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ပေါက်တော်နဲ့မြောက်ဦးမြို့နယ်မှာဆိုရင်ဒီဇင်ဘာလ24ရက်နေ့ကနေ28ရက်နေ့အထိ9ရက်အတွင်းစစ်ကောင်စီလက်နက်ကြီးကြီးကြောင့်အရက်သား18ဦးထက်မနည်းဒေဆုံပြီး20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အေအေရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ28ရက်နေ့မနေ့ညနေပိုင်းကလည်းဘူးတိတောင်မြို့နယ်32ပုံစီတီကုန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေအနီးနားကဇီဒီတောင်မွတ်စလင်ကျေးရွာကိုကြားရောက်ပောက်ကွဲခဲ့တာကြောင့်မွတ်စလင်၄ဦးတေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာဒေသခံတို့ကပြောပါတယ်
။ဟေးမနေ့ကညာ၉နာရီကတည်းကနော်လက်နက်ကြီးဖြစ်တယ်။အဲ့ဒီမှာတက်တော့ဒီဇီဒီတောင်ဒီမွတ်စလင်ရွာမှာကြားကြားတဲ့အခါကျတော့အင်းရမလို့လက်နက်ကြီးချပြီးတော့မိလောင်မမိလောင်တဲ့အချိန်မှာအဲ့ဒီတင်တောင်းရင်ကဒီလေးရဆောက်ဆောက်ပြီးတော့ตรงนั้นก็ลงว่ามีจาเทศนะเตยเอาทะลองสะไปตะกายนะนอกไปนะนายกตันยายะตะดันยายะได้ดูดีอ่ะปุติดาวนอกเตยอีกตันหมดนะตรงนั้นตรงนั้นลงอกูปุติดาวชื่ออย่างละเลย
ဒါအပြင်မြောက်ဦးမြို့နယ်မြောင်းမွေတိုက်နယ်ကမွတ်စလင်ကျေးရွာတွေမှာလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်ဒေသခံမွတ်စလင်2ဦးသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။မင်းကလေဟိုဘုသလုံးကနေဟိုမင်းကလေးတယောက်ပြောပါတယ်။ကိုင်းတော်ကနေကျွန်တော်ရောကနေချက်ကလေးပြောပါတယ်။ဒီကဲဒဏ်ရာရတာတော့မင်းကဟိုဘုသလုံးဖက်မှာတရားရောက်ချက်လေးဒီတော့ငါတို့ဖက်မှာဆိုရင်ရောက်ချက်လေးဆောက်ရောက်ဆက်ချောက်ရောက်မင်းကလေးတော့ကြည့်တယ်ခုနနေ့တော့ခုနနေ့ခုနနေ့ဟာနေရာစေတော့လေးခရောက်တရားရတယ်
အခုလိုပြစ်ခတ်မှုတွေကြောင့်မြောင်းမွေတိုက်နယ်အတွင်းကကျေးရွာတချို့ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မနေ့ကလက်နက်ကြီးကြီးကြားရောက်ခဲ့တဲ့ကိုင်းတော်မွတ်စလင်ကျေးရွာမှာတော့နေအိမ်တချို့လည်းမီးလောင်ပျက်စီးခဲ့တယ်လို့ရွာလုံးကျွတ်ထွက်ပြေးနေကြရတယ်လို့ကိုင်းတော်ဒေသခံမွတ်စလင်တူကပြောပါတယ
်။ရွာမှာလို့ရတောင်ငှက်ရကျော်ရှိတယ်လေ။အကောင်တော့တွေ့ပြီးနေရတယ်၊စာဝင်နေရကားခဲကြတယ်ပြီးတော့ဒီတချို့လူတွေကဟိုလက်နက်ကြီးလူတရားမှမသိဘူးလေ။သူကစစ်ပွဲဘက်မှာတရားမှမသိဘူးလေ။ဟိုမှာသူဘုံကနေပြတ်သွားတာနဲ့လူအားရအင်ဂျင်မရှောင်းကြီးတွေမပါဘူးတောင်းကြီးမပါဘူးအင်ဂျင်ကိုသူတို့ကအဝဲစောင်းကြီးတွေပေါ့နော်အဲ့အားဒီပါမလာဘူးခေါင်းနဲ့အတူအိုးဒီအင်အိုးမဲအင်မဲတွေဖိထွားတာပေါ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကစတင်ခဲ့တဲ့တိုက်ပွဲတွေဟာတနေ့ထက်တနေ့ပိုမှုပြင်းထန်လာနေတယ်လို့တိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းအထိတစတစကျယ်ပြန့်လာနေတာပါအခုလိုတိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံထိခိုက်ဒဏ်ရာရတာတွေလည်းတိုးလာနေပြီးလူဦးရေ3သိန်းကျော်လောက်နေရွှန့်ခွာထွက်ပြေးနေရတယ်လို့ရခိုင်အရက်ဖက်လူမှုကူညီရေးအဖွဲ့တွေရဲ့စာရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ